Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2019ခုနှစ်ဧပြီလ18ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့မနက်အစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်ရက်သက်ပါဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးပါပါရှင်ပါရီမြို့လည်းက Notre Dame Cathedral ဖခင်ကျောင်းကြီးရဲ့မီးလောင်ပျက်စီးမှုအတိုင်းအတာနဲ့ပတ်သက်ပြီးအသေးချာသိရအောင်ကြံ့ကျင်သူတွေဆက်ဆဲနေကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒူဒိုဟာသူ့ပြိုင်ဘက်ထက်ဆယ်ရာခိုင်နှုန်းလောက်အသာစီးရနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမမြသစင်အောင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလှော်တွေမှာတော့ NLD ဆိုရလက်ထက်မြန်မာနှစ်ဆန်းတရနေ့သမရလူငင်းချမ်းသာခွင့်ပေးခဲ့တဲ့အထက်နိုင်ငံရေးအကျဉ်းသားအနေနဲ့ကျင်းပပါတဲ့အတွက်အံ့ဩစိတ်ပြင်းမိတဲ့အကြောင
်း And that is shocking, surprising, and really a disgrace for the
HRW အဖွဲ့အရှရေးရာတာဝန်ခံ Brad Adams ပြောသွားတာပါဒီအကြောင်းနဲ့အတူ NLD အစိုးရလက်ထက်မှာမြန်မာနှစ်ဆန်းတရနေ့လူငင်းချမ်းသာခွင့်ပေးတဲ့အကြောင်းပြင်အင်ဒိုနီးရှားနိုင်ငံမှာဧပြီလ18ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲနောက်ဆုံးရအခြေအနေပြင်သစ်နိုင်ငံပါရီမြို့လယ်ကရှေးဟောင်း Notre Dame ဘုရားကျောင်းကြီးပြန်လည်တည်ဆောက်ရေးနဲ့ပတ်သက်တဲ့သတင်းလွှာဒီနောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေအပြင်ဥကြော်စန်တာရဲ့မြန်မာရေးသုံးသက်ချက်သူယုံကြည်ရာနန်းနက်ခင်းအင်္ဂလိပ်စာသင်ခန်းစာစာရာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကြာတာပြင်းနေမနေ့ဖက်ထိုက်တန်းရောက်တဲ့တွင်တွေကိုဒေါခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးပါရှင
်တနင်္လာနေ့ကအမေကြီးကျဲလောင်ကျွမ်းခဲ့ရတဲ့ပြင်သစ်နိုင်ငံပါရီမြို့လည်းက Notre Dame Cathedral ဘုရားကျောင်းကြီးရဲ့ပျက်စီးမှုတိုင်းတာနဲ့အဆောက်အဦဖွဲ့စည်းပုံတည်ငြိမ်မှုအနေထားနဲ့ပတ်သက်ပြီးအသေးချာသိရအောင်ကြွမ်းကျင်သူတွေဆက်ဆင်းနေခြင်းပါပဲပြင်သစ်သမ္မတ Emmanuel Macron ကဒီဖျားကျောင်းကြီးကိုလာမယ့်9နှစ်အတွင်းမှာအပြည့်ပြန်နဲ့တည်ဆောက်ဖို့ဖိအားပေးနေပါတယ်။ဒီဖျားကျောင်းကိုငကူကထက်ပို့ပြီးခန့်ရအောင်ပြန်လည်တည်ဆောက်မယ်လို့အင်္ဂါနေ့နိုင်ငံတော်မင်ကွန်းမှာထည့်သွင်းပြောကြားခဲ့ပြီးဗုဒ္ဓဘုရားနဲ့သူ့ cabinet ဖွဲ့နဲ့အစည်းအဝေးမှာလည်းဖျားကျောင်းပြန်လည်ပြုပြင်ရေးနဲ့တည်ဆောက်ရေးအတွက်လိုအပ်တဲ့ရန်ပုံငွေဆိုင်ရာတွေကိုသမ္မတကဆွေးနွေးခဲ့တာပါ။ပြင်သစ်နိုင်ငံသားချမ်းသာကျွယ်ဝသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကဖျားကျောင်းပြန်လည်ပြုပြင်ရေးအတွက်အလှူငွေ American Dollar တန်း100ပေးလူမယ်ဆိုတဲ့ကတိကိုသမ္မတကရထားပြီးဖြစ်ပါတယ်။ဝန်ကြီးချုပ် Edward Philippi ကလည်းဖျားကျောင်းခေါင်းမိုးပြိုကျစဉ်ကပြည့်စည်ခဲ့တဲ့ဆုလမွန်ချွန်ပြန်လည်တည်ဆောက်ရေးအတွက်ဒီဇိုင်းဆွဲဖို့ကမ္ဘာတဟွမ်းကပါဝင်ရှင်ပြန်လူသူတွေကိုကန့်လှန်လိုက်ကြောင်းဗုဒ္ဓဘုရားမှာကြေညာပါတယ်။ဆုလမွန်ချွန်အသက်အတွက်ခေတ်သစ်နည်းပညာတုံဒီဇိုင်းကိုကမ္ဘာတလောကပြည်သူကပညာရှင်တွေပါဝင်ရှင်ပြန်ကြဖို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်။ဒီဖျားကျောင်းပြန်လည်မွန်မှန်ရင်မှာတာဝန်ရှိသူတွေကတော့လုပ်ငန်းပြီးဆုံးမှုအချိန်10ဆနစ်နဲ့ချီပြီးကြာမြင့်နိုင်တယ်လို့သတိပေးနေကြတာပါ။
နောက်ကိုရီးယားနိုင်ငံအနေနဲ့နီးပြူဟာမြောက်ပက်ထိန်လက်နက်သစ်တစ်ခုကိုစမ်းသပ်ခဲ့တယ်လို့နောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။သူကိုယ်တိုင်ကြီးကြပ်ကွက်ကဲလမ်းညွန်ခဲ့တဲ့ဒီစမ်းသပ်မှုကိုသိအရေးပါတဲ့ထူးခြားတဲ့လှုပ်ဆောင်ချက်တစ်ခုအဖြစ်နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার နဲ့တာဝေးပစ်ဒုံးကျည်စမ်းသပ်တာမျိုးရန်စချင်းချောက်တဲ့စမ်းသပ်မှုမျိုးမလုပ်ခဲ့တာတစ်နှစ်ကျော်ပါပြီ။ကင်ဂျုံကအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတို့နဲ့ဆွေးနွေးပွဲတွေလုပ်ခဲ့တဲ့ကဒီလိုအသေးစားစမ်းသပ်မှုတွေလုပ်ခဲ့တာပါပြီးခဲ့တဲ့ February လထဲမှာဟန်နွိုင်းမြို့မှာသမရထရန်နဲ့ဆွေးနွေးပွဲမှာတော့တစုံတရာတိုးတက်မှုမရှိဘဲပြီးဆုံးခဲ့ပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံမှာ April 18ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲယုံအထွတ်မှာကောက်ခံတဲ့စစ်တမ်းတွေရဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ရဲ့ပြိုင်ဘက်ပရာဘိုဝိုဆူဘီယန်တိုထက်ဆယ်ရာခိုင်နှုန်းလောက်အသာစီးရနေတာတွေ့ရပါတယ်။အချိန်အပြည့်ဇုံ3ခုခွဲထားတဲ့အင်ဒိုနီးရှားနိုင်ငံရွေးကောက်ပွဲမှာလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါလေမဲယုံထွက်စစ်တမ်းကပ်ယူတဲ့တိကျလွတ်လပ်တဲ့စာဗီအဖွဲ့၅ဖွဲ့ဆင်းနေရလက်ရှိသမ္မတကသူ့ပြိုင်ဘက်ထက်အသာစီးရနေတယ်လို့ဖော်ပြထားတာပါ
ဥကောင်းကိုတနက်နဲ့တက်ပြီးကိုပြစ်သက်တေးချောင်းကျန်ခဲ့တဲ့ပီရူးသမရဟောင်းအယ်လန်ဂရေးစီယာဟာဗုဒ္ဓဘုနေ့ကဆေးရုံမှာကွယ်လွန်ခဲ့ပါတယ်။သူ့ကိုအချင်းပြတ်လက်ဆားမှုဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးဖို့စူးစမ်းချိန်မှာသမရဟောင်းကကိုအဆုံးစီရင်ဖို့စူးစမ်းခဲ့တာပါ။အသက်69နှစ်အရွယ်ဂရေးစီယာဟာပီရူးသမရအဖြစ်တပ်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့ပါတယ်။ပထမအကြိမ်သမရတပ်တန်းကိုတော့1985ခုနှစ်ကနေ1990ခုနှစ်အထိထမ်းဆောင်ခဲ့ပြီးဒုတိယအကြိမ် သမရသက်တမ်းကိုတော့2006ခုနှစ်ကနေ2011ခုနှစ်အထိထမ်းဆောင်ခဲ့ပါတယ်။အခုလိုသမရဟောင်းဂရီစီယာကွယ်လွန်ခဲ့တဲ့အတွက်တုံလုံးမိချောင်းနဲ့သူ့ရဲ့ဝန်ထဲချောင်းတဝင်းလွှာကိုအယ်လန်ဂရီစီယာရဲ့မိသားစုကိုပေးပို့ခဲ့ပြီးဖြစ်ကြောင်းလက်ရှိပီရူးသမရမာတင်ဗစ်ကာရာကသူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။ဥကောင်းတနက်ဒဏ်ရာရထားတဲ့ဂရီစီယာကိုလီမာဆေးရုံရဲ့အရေးပေါ်ဌာနမှာခွဲစိတ်ကူးတာခဲ့တာဖြစ်ပြီးသူမသေးဆုံးခင်မှာနှလုံးခုန်နှုန်း၃ချိန်ရပ်ဆိုင်ခဲ့တယ်လို့ဆိုပါတယ်ရှင
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335ไคโดมีเตอร์40กิโลเฮิรตซ์9483ญาไคโดมีเตอร์48กิโลเฮิรตซ์6753ญาดุติยานายีวัตมาไคลามีเตอร์190กิโลเฮิรตซ์1505รูก็นี่ก็ทุ่ลื่นไปนี่บาครับ
ฟีโออเมริกันตางามะเนคันตะเรนฤကိုဆက်လက်ကြီးညာနေပါတယ်မြန်မာတက်ကရက်1387နှစ်စန်းတည့်နေမှာအကျဉ်းသား1000နီးပါးကိုသမရဦးဝင်းမြင့်ကပြစ်ဒဏ်ကအလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်ဒီထဲမှာနိုင်ငံရေးအကျဉ်းသားက9550ယောက်ပါပြီးနိုင်ငံခြားအကျဉ်းသား16ဦးပါဝင်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လွှတ်ပေးခဲ့တဲ့အချိန်မှာနိုင်ငံအကျဉ်းသားမပါတလို့နဲပါနေတယ်လို့နိုင်ငံရေးသုံးသပ်သူတွေကဝေဖန်ကြပါတယ်။ပြန်လွှတ်ပေးသူအရေးအတွက်တိတိကျကျမသိရသေးပါဘူး။
2015ခုနှစ်ကမလေးရှားထိုင်းနယ်ဆက်တောရီတဲတွေ့ရှိခဲ့တဲ့အစုလိုက်ပြုံလိုက်မြုပ်နှံထားတဲ့အလောင်းတွေနဲ့လူမောင်ခိုးကူးခံရသူတွေနေထိုင်ခဲ့တယ်လို့ယူဆထားတဲ့စခန်းတွေနဲ့ပတ်သက်လို့မလေးရှားအစိုးရကနေဗုဒ္ဓဘုရားကစတင်စုံစမ်းနေပါပြီ။ဒီအမှုနဲ့ပတ်သက်လို့တရားစီရင်ရေးကိစ္စမှာဟန်တာကန့်သတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မလေးရှားအစိုးရကတုံ့ပြန်ဆောင်ရွက်တာပါ။ထိုင်းနိုင်ငံတောင်ပိုင်းနဲ့မလေးရှားနိုင်ငံမြောက်ပိုင်းနယ်ဆက်ကတောထူတက်တဲ့နေရာတွေမှာလူမောင်ခိုးကူးသူတွေရဲ့ရန်နာရာစခန်းဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ဆိုတော့ရိုဟင်ဂျာမွတ်စလင်အများစုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုအရှိတောင်အာရှနိုင်ငံတွေစီလူကုန်ကူးဖို့ခေါ်ဆောင်လာတဲ့အခါမှာအဲ့ဒီနေဆက်တောထူတက်တဲ့နေရာဟာတထောင်ရနာခဲ့တဲ့နေရာဖြစ်ခဲ့ပါတယ်။လူမှောင်ခိုးဂိုင်းတွေလှုပ်ထားတယ်လို့ယူဆရတဲ့စကန်း12ခုကျော်နဲ့အစုလိုက်ပြုံလိုက်မြှုပ်ထားတဲ့အလောင်းပေါင်း139လောင်းအမှုစုံစမ်းစစ်ဆေးမှုမှာအာဏာပိုင်တွေဘက်ကအမှားတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းဖို့မလေးရှားအစိုးရကဇန်နဝါရီလမှာကော်မတီတစ်ရပ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
်။ Every Coast နိုင်ငံမှာစားသုံးဖို့အတွက်မတင်တော်တဲ့ဆန်တန်ချိန်18000ကိုဗိုလ်တပူးနေကဖျက်ဆီးပစ်ခဲ့တယ်လို့ကျမကြီးတာဝန်ခံတွေကပြောကြောင်းအာဖရိကကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒီဆန်တွေဟာမြန်မာနိုင်ငံကလာတဲ့ဆန်တွေဖြစ်ပြီးစားသုံးဖို့အတွက်မတင်တဲ့အတွက်ဒီဆန်တွေကိုမြေဖို့တဲ့နေရာမှာသွားပြီးသွန်ပစ်ခဲ့တာဖြစ်ပါတယ်။ဒီဆန်တွေကိုအာဖရိကအနောက်ဘက်ကင်ရန်ဒေသတစ်လွှာကဂါနာ၊ဂီနီနဲ့တိုဂိုနိုင်ငံတွေကလည်းအရေးသွေးမပြည့်မီတဲ့ပြဿနာကြောင့်လက်မခံဘဲညှင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆုံးမှာ Every Coast နိုင်ငံကလက်ခံခဲ့တာဖြစ်ပြီးဒီဆန်တွေကိုမျိုးရောအဘိုင်ဂျန်ကိုပို့ပြီးတော့အရေးသွေးစစ်ဆေးခဲ့ရကနေအရေးသွေးမမှီပဲစားသုံးဖို့မတင်ကြောင်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။အာဖရိကဒေသတစ်လွှာမှာဆန်ကိုအဓိကထားစားသုံးကြတာပါ။ဒါပေမဲ့စားသုံးဖို့လိုအပ်မှုကအမြဲတစေတိုးနေတဲ့အတွက်ဒေသခံလယ်သမားတွေရဲ့စိုက်ပျိုးမှုနဲ့တမလုံလောက်ပဲပြည်ပကတင်သွင်းရတာပါ။အနောက်အာဖရိကကန်ယူရန်ဒေသတစ်လွှာကနိုင်ငံတွေဟာကုန်းတွင်းပိုင်းမှာရှိတဲ့သူတို့ရဲ့အိမ်နီးချင်းနိုင်ငံတွေအတွက်ပါလိုအပ်တဲ့ကုန်တွေကိုဖြည့်ဆည်းပေးရတာဖြစ်ပါတယ်။ဂါနာနိုင်ငံဟာအိမ်ချင်းနီးချင်းဘာကီနာဖာဆိုနိုင်ငံအတွက်ပါကုန်ပစ္စည်းတင်ပို့ပေးတဲ့လမ်းကြောင်းဖြစ်ပါတယ်။စကန်တွေကပစ္စည်းတင်သွင်းရမှာအရာရှိတွေရဲ့အခရီးလိုက်စားမှုကြောင့်ကုန်ပစ္စည်းအရေးသွေးစစ်ဆေးမှုဆိုင်ရာမှာပြဿနာအမြဲကြုံရတတ်ပါတယ်။
ထိုင်းနိုင်ငံကမ်းခြေတစ်ခုကနေကီလိုမီတာ220ကျော်ဝေးတဲ့ပင်လယ်ထဲမှာကူးခတ်နေတဲ့ခွေးတစ်ကောင်ကိုထိုင်းရေနံဒူဖော်စင်တစ်ခုကလုပ်သားတွေကကယ်တင်ခဲ့ရကအခုဘေးကင်းရာကမ်းခြေကိုရောက်ရှိသွားပြီလို့သိရပါတယ်။ရေနံဒူးစင်ကအလုတ်သမား VT6 ကခွေးတကောင်ရေနံတူးစင်ကိုကူးလာတာကိုမြင်လို့ကဲတင်ခဲ့ကြောင်းခွေးလယ်ပင်ကိုကြိုးကွင်းဆွပြီးတော့ကဲတင်ခဲ့ရကြောင်းအဲ့ဒီခွေးဟာငါးဖန်သင်းမော့ကနေလိမ့်ကျလာတာဖြစ်နိုင်ကြောင်းပြောခဲ့တယ်လို့သိရပါတယ်ရှင်။ Direct from Washington The Voice
of America The VOA ကြာတာပြီနှစ်ပိုင်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့မှန်းအင်ချင်းနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ် NLD ဆိုရလက်ထက်မြန်မာနှစ်စန်းတည့်ရက်နေ့ကသမရလွန်ငင်းချမ်းသာဝင်ပေးတဲ့အထက်နိုင်ငံရေးကျင်းသားအ ਨੇ ချင်းမဲ့ပါတဲ့အတွက်အံ့ဩစိတ်ပျက်မိကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကပြောလိုက်ပါတယ်အပြည့်အစုံကိုမှန်းအင်ချင်းနိုင်ကပြောပြပေးပါရှင်
ဧပြီလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမရဦးဝင်းမြင့်ရဲ့ပြည်တံလူငင်းချမ်းသာခွင့်အမိန့်မှာအကျဉ်းသားအကျဉ်းသူစုစုပေါင်း9535ဦးလူငင်းချမ်းသာခွင့်ပေးလိုက်ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားဘယ်နှဦးလွတ်မြောက်လာမလဲဆိုတာအတိအကျမသိရသေးပေမဲ့မြန်မာနိုင်ငံအခြေဆိုင် AAPPB နိုင်ငံရေးအကျဉ်းသားကူညီစောင့်ရှောက်ရေးအဖွဲ့ရထားတဲ့လက်ရှိစည်းရင်းအရ2ယောက်ပဲရှိသေးတယ်လို့ဆိုပါတယ်။NLD အစိုးရလက်ထက်လွှတ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်ဦးသိန်းစိန်အရက်သားတပိုင်းအစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်အလွန်နှေးပါတဲ့အတွက်အံ့ဩတုန်လှုပ်မိကြောင်း HRW အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် Well the amnesty process is now controlled by the NLD the president is in the NLD and Aung San Suu Kyi is the NLD and
အခုလို NLD အစိုးရကနိုင်ငံရေးအကျဉ်းသားအနေချင်းလောက်ကိုပဲလွှတ်ပေးတဲ့အတွက်ကျွန်တော်တို့တကယ်ပဲအံ့ဩရပါတယ်မြန်မာနှစ်တစ်ခုကြိုးဆိုတဲ့အနေနဲ့သမရလူငင်းချမ်းသာခွင့်ပေးတဲ့ထုံးစံအရာလွတ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်စစ်အစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်အရန်နေပါတယ
်ဒါအပြင် NLD အစိုးရလက်အောက်တစ်နှစ်ထက်တစ်နှစ်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဆိုတာမျိုးမရှိဘဲထောင်ထဲထည့်ခံရတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပိုးပြီးများလာတဲ့အခြေအနေတွေ့နေရကြောင်း Brad Adams ကပြောပါတယ
် And that is shocking surprising and really a disgrace
NLD ကောင်းဆောင်အများစုဟာနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ပါတယ်အကျဉ်းထောင်တွေဆိုတာဘာလဲဆိုတာသူတို့ကောင်းကောင်းသိပါတယ်အခုတော့မြန်မာနိုင်ငံမှာအခြားလူအများအနေနဲ့လည်းဒီလိုအဖြစ်အပျက်မျိုးရင်ဆိုင်နေရပါတယ်ဒီလိုပြဿနာကိုဖန်တီးတဲ့အခြေအနေမှာ NLD ဟာတစ်စိတ်ပိုင်းနေနဲ့ပါဝင်နေပါတယ်
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကချက်ချင်းလွှတ်ပေးဖို့မြန်မာအစိုးရကိုဖိအားပေးတောင်းဆိုထားတဲ့ထောင်ဒဏ်9နှစ်6မှတ်ခံထားရတဲ့ရိုက်တာသတင်းတောက်2ဦးကိစ္စဆိုရင်အများကမျှော်လင့်တယ်လို့သမရလွန်ငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခြင်းမရှိသေးတဲ့အပေါ် Brad Adams ကအခုလိုတုံ့သက်ပါတယ
်ကျွန်တော်တို့နားလည်ထားတာကတော့သမရအနေနဲ့ရိုက်တာသတင်းတောက်2ဦးကိုလွန်ငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးဖို့လိုလားပေမဲ့ဒေါန်ဆန်းစုကြည်ကတားမြစ်ထားတယ်လို့ဆိုပါတယ်တကယ်လို့များဒီအချက်ကမှန်ကန်တယ်ဆိုရင်သူရထားတဲ့ Nobel ငြိမ်းချမ်းရေးဆုကိုဆုံးရှုံးရတဲ့အကြောင်းပြချက်ဖြစ်လာနိုင်မှုရှိတယ်လို့လွတ်မြောက်ရေးနဲ့လူခွင့်ရေးအတွက်ဒေါန်ဆန်းစုကြည်ရဲ့ယက်တီချက်နဲ့ပတ်သက်လို့မြန်မာလူထုအနေနဲ့ပြန်လည်သုံးသပ်ဖို့ဖြစ်လာမှာပ
ါဒါပေမဲ့လည်းသမရဦးဝင်းမြင့်ရဲ့ကြေညာချက်မှာနောက်ထပ်အကျဉ်းသားတွေကလွတ်တင်လွတ်ထိုက်သူတွေကိုစနစ်တကျစီစစ်နေပြီးလူငယ်ချမ်းသာခွင့်ဆက်ပြီးပေးဖို့ရှိနေကြောင်းဖော်ပြထားတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေလွတ်လာလိမ့်မယ်လို့ယူဆကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါရစေ
။အဲ့တော့ကတရားရုံးအစီအစဉ်ရဲ့ကိစ္စရဲ့ဒီမပြီးသေးရင်စီစစ်ဖို့အတွက်လိုအပ်နေသေးတဲ့ကိစ္စတွေရှိနိုင်တယ်။ဒါကျွန်တော်တို့ပြည်မှုဆိုင်ရာဥပဒေတွေမှာပြည်မှုတွေပြည်မှုကြီးတာလို့ပြဋ္ဌာန်းထားတာရှိတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဒါတွေကိုအများကြီးထည့်သွင်းစဉ်းစားတာဖြစ်အဲ့ဒါကြောင့်သိရှိရင်လည်းတောင်းကြည့်ဖို့လိုတာပေါ့နော်လွတ်တဲ့နိုင်ငံတွေတော့ပြုတ်ပြီးမယ်လို့ကျွန်တော်တို့တော့ထင်ကြီးဆိုပါတယ်
APPB ရဲ့မက်ရှလာကုံအစီရင်ခံစာအရမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူနဲ့ထောင်ပြင်ပကနေတရားရင်ဆိုင်နေရသူစုစုပေါင်း364ဦးရှိနေပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားစုစုပေါင်း45ဦးကအကျဉ်းကျခံထားရပြီးနောက်တက်ကြွလှုပ်ရှားသူ64ဦးကတော့အကျဉ်းထောင်တွေတဲကနေတရားရင်ဆိုင်နေရပါတယ်။ကြံ225ဦးကတော့ထောင်ရဲ့ပြင်ပကနေတရားရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်ရှင်။
မင်းအင်ဂျင်နိုင်ပြောပြပေးကြတာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဝါဒေတာကိုပြည်내အဆင့်သတ်မှတ်ပေးဖို့ UWSA ဝါပြည်သွေးစီညီညွတ်တမတော်ကတောင်းဆိုလိုက်တာဟာနိုင်ငံရေးအရာဖိအားပေးလိုက်ခြင်းသာဖြစ်ပြီးအစိုးရနဲ့မြန်မာတမတော်ကဒီကိစ္စကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိဘူးဆိုရင်ပြည်ရင်းစစ်အရှိန်တိုးလာနိုင်တယ်လို့တိုင်းရင်းသားအရေးနိုင်ငံရေးကြွမ်းကျင်သူတချို့ကအသုံးသတ်ကြပါတယ် UWSA တပ်ဖွဲ့ကအပြည့်အဝငြိမ်းချမ်းရေးယူခဲ့တဲ့နှစ်30ပြည့်ပွဲမှာဝါပြည်နယ်တောင်းဆိုခဲ့ပြီးတဲ့နောက်အခုလိုသုံးသပ်လိုက်ကြတာပါအကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင
် UWSA ဝါတပ်ဖွဲ့ကငြိမ်းချမ်းရေးတည်ဆောက်မှုနှစ်30ပြည့်ခမ်းနားကိုရှမ်းပြည်နယ်ပန်ဆန်းမြို့မှာ AB19 ရက်နေ့ကကျင်းပခဲ့ပြီးအဲ့ဒီပွဲမှာဝါအထူးဒေသနှစ်ကိုကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးဖို့ UWSP ရဲ့ဥက္ကဋ္ဌလည်းဖြစ်UWSA ရဲ့စစ်သေးနာပတိချုပ်ဖြစ်တဲ့ဦးပေါ့ယူချန်းကသူ့မိကွန်းမှာထဲသွင်းပြောကြားသွားတာပါ ဒီတောင်းဆိုမှုဟာနိုင်ငံရေးအရဖိအားပေးခြင်းသာဖြစ်တယ်လို့ဂျာမနီနိုင်ငံမှနေတဲ့တိုင်းရင်းသားအရေးကျွမ်းကျင်သူဦးဆိုင်ဝမ်ဆိုင်ကသုံးသပ်ပါတယ်
။သူတို့ကတောင်းခဲ့တာအခုမှမဟုတ်ပါဘူး။2016ခု27ဘီလီယံညီလာကလာလုံးကလည်းသူတို့ကအဲ့ဒါပြောပြီးသား။အခုကတော့နှစ်30ပြည့်မြောက်ဥစ္စာအပြစ်ခတ်ရစေးကြီးပေါ့နော်။တမတော်နဲ့အစိုးရနဲ့အပြစ်ခတ်ရစေးကြီးအခါနာမှာသူတို့ကတည်ဝင်ပြောတဲ့သဘောပြုပေါ့နော်။ဒါမဲ့ဒီအစိုးရဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါဒီနိုင်ငံရေးဆွေးနွေးမှုတွေအချိန်မကျသေးတဲ့အချိန်မှာတောင်းတယ်ဆိုတော့သူကဖိအားပေးတဲ့ပုံစံမျိုးတော့သူကရောက်တော့
ဝတ်တပ်ဖွဲ့ရဲ့ဒီလိုတောင်းဆိုချက်တွေကိုညှိနှိုင်းအပြည့်မရှာနိုင်ဘူးဆိုရင်ပြည်တွင်းစစ်အရှိန်မြင့်တက်လာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူ EBSDF ကျောင်းသားတက်မတော်ခေါင်းဆောင်ဟောင်းဒေါက်တာနိုင်အောင်ကပြောပါတယ်
ဘဝအနေနဲ့ဒီပြည်နယ်တောင်းဆိုမှုနဲ့ထိုက်တန်တယ်ဆိုတာကိုဒါဖွင့်ပြီးတော့ချပြတဲ့သဘောမျိုးဖြစ်တယ်လို့လည်းယူဆလို့ရတယ်။အဲ့တော့ဒီတောင်းဆိုချက်တင်ပြချက်ကတစ်ကဘာလဲဆိုတော့ပြည်နယ်ရစင်းနဲ့မရစင်းနဲ့အပါအဝင်နော်ဒီအရည်ရဲ့တောင်းဆိုတင်ပြချက်တွေကိုမညှိနှိုင်းအဖြစ်မရှာနိုင်ဘူးဆိုလို့ရှိရင်တော့ပြည်နယ်စစ်ပွဲအချိန်ကပိုပြီးမြင့်တက်လာနိုင်တယ်လို့ထင်တယ
်။ YouTube စီဝါတက်ပွဲဟာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့မှစီရင်အင်အားအတောက်တင်းဆုံးအဖွဲ့ဖြစ်ပါတယ်။ဝတ်တပ်ဖွဲ့ရဲ့ပြည်내တောင်းဆိုမှုကအခြားတိုင်းသားလက်နက်ကိုင်တွေကိုတွန်းအားဖြစ်စေခဲ့တယ်လို့ဦးဆိုင်ဝမ်ဆိုင်ကမြင်ပါတယ်
။ဒီဝတ်ရဲ့ပြည်내တောင်းဆိုမှုကစီအင်အားကိုသူကတိုးချက်ပြီးတော့တောင်းဆိုတဲ့အခါကျတော့တခြားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းဟာသူအင်အားတောင်းတင်းလို့ရှိရင်တော့သူလည်းသူတို့တောင်းဆိုလို့တောင်းလို့ရမယ်ဆိုတဲ့အတွေ့အခေါ်မျိုးသူတို့ဝင်သွားတော့ဝင်သွားတော့ဒီခုလက်ရှိဖြစ်နေတဲ့ဒီနိုင်ငံရေးဆွေးနွေးပွဲပေါ့ဗျာ27ပင်လုံးအဲ့ဒါကြီးကိုတော့ရိုက်ခတ်တာအဲ့ဒီ27ပင်လုံးကြီးရလဲသူကလဲသူဖုတ်လိုက်ဖုတ်လိုက်နဲ့တိမ်မလို့ရှင်းမလို့ဖြစ်နေတဲ့အခြေကြီးမှာအဲ့ဒါကြီးကတက်လာတဲ့ခါကျတော့ပို့ပြီးတော့အခြေကြီးစိုးသွားတယ်လေကျွန်တော်တို့ကပြောနေတဖက်အခြေကြီးစိုးတယ်လို့ကျွန်တော်တို့ပြောနေမယ်အစိုးရနဲ့တမတော်ဘက်ကဒီလိုလက်လက်လျော်လျော်ဖြစ်လာနေမလားလို့ကျွန်တော်တို့တဖက်စဉ်းစားလို့ရတာ
ဦးသိန်းစိန်အစိုးရလက်ထက်ကစပြီးအခုချိန်ထိအပြည့်ရညီညာရေးအကောင့်ထဲပေါ်လာစေဖို့ NCA စာချုပ်ချုပ်ဆိုနိုင်ရေးကိုကြိုးပမ်းလာခဲ့ပေမဲ့ဒီဖြစ်စဉ်မှာ UWSA ဝတ်တပ်ဖွဲ့ကပါဝင်ခြင်းမရှိဘဲဆွေးနွေးပွဲတွေမတင်မကျဖြစ်နေတာကြောင့်ဝတ်တပ်ဖွဲ့ရဲ့ပြည်내တောင်းဆိုမှုကဆွေးနွေးပွဲရှေ့ဆက်နိုင်အောင်ရည်ရွယ်ပုံရတယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်။တစ်ဖက်မှာNCA ပင်လုံဖြစ်စဉ်မှာလည်းဒီအဆင်မပြေဖြစ်နေတာလည်းဒီ Federal ပြည်တော်စုဖွဲ့စည်းရေးမှာဒီအနာခွဲဝေမှုမကြည်လဲတဲ့သဘောရှိနေတော့ဒီကိစ္စကိုအဖြေတစ်ခုညှိနှိုင်းဖို့အတွက်အားမထုတ်နိုင်ဘူးသို့မဟုတ်ပို့ပြီးတော့မှဒီတရားမျှတတဲ့သူတို့တောင်းဆိုခြင်းနဲ့နှိစက်နိုင်တဲ့ဒီဖယ်ဒပီအောင်စုဖွဲ့စည်းရေးကိုနီလန်းကောင်းနေနီလန်းသစ်တွေရှာပြီးလုပ်မလားဒါမှမဟုတ်လို့ရှင်ပို့ပြီးတင်းမာတဲ့ခြေနေရှိမလားဆိုတဲ့ကိစ္စဖြစ်လာတယ်အဲ့တော့တစ်ဆယ်လုံးညင်လာတဲ့နှစ်30လောက်ညင်လာတဲ့ WhatsApp ကဒီနေ့ချီမှာသူတို့နိုင်ငံတောင်းဆိုကိုပို့ပြီးတော့မှမောင်းတင်ပစ်လိုက်တဲ့အတင်းပစ်လိုက်တဲ့သဘောဖြစ်တယ်လို့ကျွန်တော်တို့ထင
်တယ်။ UWSA ဝါတက်ဖွဲ့ဟာအရင်စစ်အစိုးရလက်ထက်1989ခုနှစ် AB 18ရက်နေ့မှာအပြည့်ရညီညာရေးယူခဲ့ပြီးနောက်အစိုးရတက်တဲ့တိုက်ပွဲတွေဖြစ်ခဲ့ခြင်းမရှိပါဘူးခင်ဗျာ
။ကိုညံဝင်းပါပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ပါရီမြို့လယ်ကရှေးဟောင်း Notre Dame ဘုရားကျောင်းကြီးတစ်စိတ်တစ်ပိုင်းစတင်မီးလောင်ကျွမ်းခဲ့တဲ့အချိန်နဲ့ kait ပြီးဗုဒ္ဓဟူးနေ့ကပြင်သစ်နိုင်ငံတဝန်ခေါင်းလောင်ထိုးခဲ့ပါတယ်။အခုဦးစားပေးအချက်ကတော့ကဘာပေါ်မှာအထင်ကရအကြဆုံးသမိုင်းဝင်အဆောက်ဦးကြီးဖြစ်တဲ့ဒီဖျားရှိခိုးကျောင်းကြီးပြန်လည်တည်ဆောက်ရေးနဲ့မီးပယ်လူစတင်လောင်ကျွမ်းတယ်ဆိုတော့ကိုသိရှိဖို့အစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အပြင်ဆင်နေတာပါ။ဒီကျောင်းကိုပါရီမြို့ကနေ VOA သတင်းတော့ Lisa Bryan သတင်းပေးပို့ထားတာကိုဒေါ်လှလှတန်းကတင်ပြပေးပါမယ်ရှင်။
Paris မြို့တော်ရှိ Saint Sulpice ဖျားကျောင်းကစပြင်သစ်နိုင်ငံတခွင်ကြေးရွာတွေရှိဖျားချောင်းတွေအစုံခေါင်းလောင်းတံတွေထိုးခဲ့ပြီးအခုလိုပူဆွေးခဲ့ကြတာပါတင်လင်းနာနေကမီးလောင်ကျွမ်းလို့အတော်လေးပျက်စီးခဲ့တဲ့ Notre Dame ဖျားချောင်းကြီးကတော့မာမာကြီးရပ်တည်နေသေးပါဖျားချောင်းမှာတံပိုးရှိဆုံးခြေဟောင်းပစ္စည်းတွေဖြစ်ကြတဲ့ခေါင်းလောင်းမျိုးစင်တွေမှန်စီရွှေချပရင်းပေါက်တွေနဲ့အတူခရစ်တော်ဆောင်းခဲ့တယ်လို့ဆိုတဲ့စုခက်တွေနဲ့ရက်ထားတဲ့သရဖူစသည်တို့လည်းမပြောက်မပြက်ရှိနေခဲ့ပါတယ်ပြင်သစ်သမ္မတအမန်နျူအယ်မာခရွန်က Notre Dame ဘုရားကျောင်းကြီးကိုပဲရစ်မှာ Olympic ပွဲမကျင်းပမီနောက်9နှစ်အမီပြီးစီအောင်ပြင်ဆင်လိုတဲ့ဆန္ဒရှိခဲ့ပါတယ်။ကျွမ်းကျင်သူတွေကတော့ပြင်ဆင်မှုဟာဓာတ်ထည့်အချိန်ကြာလိမ့်မယ်လို့ခန့်မှန်းကြပါတယ်။ အင်္ဂါနေ့ညနေပိုင်းကနိုင်ငံကိုပြောကြားခဲ့တဲ့မိကုံးမှာပြင်သစ်သမ္မတကနော်ထရင်ဖျားရှိခိုးကြောင်းကြီးပျက်စီးမှုကိုအမြန်ဆုံးပြင်ဆင်မယ်လို့ပြင်သစ်ဘာသာစကားနဲ့ပြောခဲ့ပါတယ်
။ Nous sommes ce peuple de bâtisseurs.Nous avons tant.
ကျွန်တော်ဒီညတနေ့တန်ခိုင်မာစွာနဲ့ပြောနေတာကကျွန်တော်တို့နိုင်ငံသားတွေဟာပြန်လည်ထူထောင်ရေးမှာအားကောင်းကြတဲ့အချက်ပဲဖြစ်ပါတယ်။ပြန်လည်တည်ဆောက်စရာတွေအများကြီးရှိတာမှန်ပါတယ်။နော်ဒရန်ဖျားကြောင်းကြီးကိုပို့ပြီးလှပထဲဝအောင်တည်ဆောက်သွားကြမှာပါ။ဒါကို၅နှစ်အတွင်းပြီးစီးသွားအောင်ပြန်ဆောက်စီခြင်းပါတယ်။ကျွန်တော်တို့အောင်မြင်အောင်လုပ်နိုင်မှာပါ။အားလုံးစုပေါင်းလှုပ်ဆောင်ကြမှာဖြစ်ပါတယ
်။ခုလောလောဆယ်မှာတော့နော်ထရဒိန်းဖျားကြောင်းကြီးပြင်ဆင်ရေးအတွက်အလှငွေတွေဟာဒေါ်လာ1ဘီလီယံနီးပါးရရှိနေပါပြီ။ပြင်သစ်သန်းကျွေတထေးကြီးတွေနဲ့နိုင်ငံခြားကအလူရှင်တွေဝိုင်းဝန်းထည့်ဝင်ကြတဲ့အပြင်ကုလသမဂ္ဂကလည်းပြင်သစ်ခြေစိုက် UNESCO ကတဆင့်ထောက်ပံ့မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ Apple Company CEO Tim Cook ကလည်းပြန်လည်မွမ်းမံမှုတွေအလူငွေထည့်ဝင်ဖို့ကြိုးပမ်းထားပြီး Hollywood Walt Disney Company ကလည်းဒေါ်လာ5သန်းထည့်ဝင်ဖို့ကြိုးပမ်းထားပါတယ်။ကန်တဝင်းဆိုင်ဆရာကြီး Victor Hugo ရေးသားတဲ့ The Hunchback of Notre Dame ဝတ္ထုကို1996ခုကဒစ်စီကရုပ်ရှင်ရိုက်ကူးခဲ့ရမှာဒီ Notre Dame ဘုရားကျောင်းမှာဇာတ်အိမ်တည်ခဲ့တာဖြစ်ပါတယ်။ပြင်သစ်ဝန်ကြီးချုပ် Edward Philip က Notre Dame ဘုရားကျောင်းရဲ့ဆုလူမွန်ချွန်တရားနယ်တိဆောက်ရာမှာကဘာတဖန်ကဘိသူကပညာရှင်တွေထံကအကူအညီကိုပုထုနေကတောင်းခံခဲ့ပါတယ်။တင်လာနေကမိလောင်စဉ်တွင်ဒီဖျားကြောင်းထိတ်ကဆုလေမွန်းချုံမိလောင်ပြီးအောက်ကိုပြုတ်ကျခဲ့တဲ့မြင်ကွင်းဟာမြင်သူတွေအတွက်ယူကျုံမရဖြစ်စေခဲ့တာပါဝင်းကြီးချုပ်က
Enfin un concours international d'architecture portant
Notre Dame ဖျားကြောင်းကြီးရဲ့ဆုလေမွန်းချုံကိုပြန်လည်တည်ဆောက်ရမှာနိုင်ငံတကာပြည်သူ့ကရှင်ပြိုင်ပွဲကြီးကိုကျင်းပမှာဖြစ်ပါတယ်19ရာစုနှစ်မတိုင်မီကဒီ Notre Dame ဘုရားကျောင်းကြီးမှာဆုလိမွန်ကျောင်းမရှိခဲ့ပါဘူး။တင်းနနာနေညကမိလောင်ပြီးပြတ်ကျခဲ့တဲ့ဒီဆုလိမွန်ကျောင်းကိုပြင်သစ်ပြည်သူကဆရာကြီး Vela Lada ကစောက်ခဲ့တာပါ
။ပြင်သစ်နိုင်ငံရဲ့အာတာချက်တစ်ခုကတော့ကဘာတစ်ပွားမှာရှီဟောင်းအဆောက်အဦတွေမွန်းမံပြုပြင်သူတွေမွန်းမံပြုပြင်တဲ့ထိတ်တန့်ပညာရှင်တွေပေါ်များတဲ့အချက်ပဲဖြစ်ပါလေ။တင်းနနာနေက Notre Dame ဘုရားကျောင်းကြီးမိလောင်စဉ်မိသားသမားတွေက9နာရီကြာညှိတာခဲ့ကြရတာဖြစ်ပါတယ်မိမလောင်မိကလေးကညံတွေဆင်းပြီးပြင်ဆင်နေတဲ့နော်ထရဒိမ်းမှာအခုလိုမိလောင်ရခြင်းအကြောင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသူတွေကဆောက်လုပ်ရေးလုပ်သားတွေကိုစစ်ဆေးမေးမြန်းလျက်ရှိကြပါတယ်ခုထည့်ပြီးတော့မိလောင်မှုဟာမတော်တဆမှုဖြစ်နိုင်တယ်လို့ယူဆနေစေရှိပါတယ်ရှင်
ဒေါ်လလာတန်ပြောပြပေးခဲ့တာပါရှင်။ဒေါ်တာရှင်နုနာဆီနေကြရတာက VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ဒီစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့အင်ဒိုနီးရှားနိုင်ငံရွေးကောက်ပွဲနောက်ဆုံးအခြေအနေအကြောင်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာဧပြီလ18ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲယုံအတွဲကောက်ခံတဲ့စစ်တမ်းတွေအရလက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ပြိုင်ဘက်ပရာဘိုဝိုဆူဘီယန်တို့ထက်ဆရာကိုင်းနှုံးလောက်အသာစီးရနေတာကိုတွေ့ရပါတယ်။သမ္မတဝီဒိုဒိုကတော့ရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်မဲ့မဲရည်တွေရလဒ်ကိုစိတ်ရှိရှိထားစောင့်ကြဖို့နဲ့စည်းလုံးညီညွတ်ကြဖို့အပြည်သူကိုပန်ကြားလိုက်ပါတယ်။အပြည်အစုံကိုဒေါခင်မျိုးသက်ကစူးစီးတင်ပြပေးပါမယ်ရှင်။
အချိန်အဖြစ်ဇုံသုံးခုခွဲထားတဲ့အင်ဒိုနီးရှားနိုင်ငံမှာရွေးကောက်ပွဲအတွက်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပြီးသူ့ဇုံအလိုက်ဗုဒ္ဓဖူးနေ့မနေ့9နာရီမှာမဲယုံတွေကိုစတင်ဖွင့်လှစ်ခဲ့တယ်လို့နေ့လယ်တနာရီမှာမဲယုံတွေကိုပိတ်ခဲ့ပါတယ်မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာမဲဆန္ဒရှင်193သန်းကဒီရွေးကောက်ပွဲမှာမဲလာပေးခဲ့ကြပါတယ်မဲယုံတွေအထွတ်စစ်တမ်းကောက်ယူခဲ့ကြတဲ့တိကျလွတ်လပ်တဲ့ဆာဗေးအဖွဲ့၅ဖွဲ့စီးရင်တွေရလက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ရဲ့ပြန်ဖက်ပရာဘိုရိုဆူဘီယန်တိုထက်အသာစီးရနေတယ်လို့ဖော်ပြကြပါတယ်။ဒီအဖွဲ့ရဲ့စစ်တမ်းကောက်ယူမှုဟာအရင်ရွေးကောက်ပွဲတွေတုန်းကလည်းမှန်ကန်ခဲ့တဲ့အတွက်အများကယုံကြည်မှုရှိပါတယ်။တည်ဝင်မဲရလဒ်ကိုတော့ရွေးကောက်ပွဲကော်မရှင်ကမေလထဲမှာထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်တေချာသလောက်ရှိနေတဲ့လက်ရှိသမ္မတဝီဒိုဒိုကတော့သူ့ရဲ့အောင်ပွဲခံမိန့်ခွန်းထဲမှာပြည်သူတွေစီးလုံးကြဖို့အတွက်ပြောကြားခဲ့တယ်လို့တည်ဝင်မဲရလဒ်ကိုစိတ်ရှိရှိစောင့်ကြဖို့ဂျကာတာမြို့လည်းကသမိုင်းဝင်ဂျကာတာသီယေတာအဆောက်အဦမှာအခုလိုပြောပါတယ်
dari indikasi ekspor dan juga
kekuatan mepi api dari ulama kau yu sedan re aya so jenaru atazi ya le da tui nai be me jika kau kau mesin ga thop bian me tie wen me ye twat ko jenaru sait shi shi tha saung ja ya ma ba
tamara ha magawati sukano putri ni thai ya mandan aya ma mepi ke de atat 69 ne ywe en ni ga tu ne tu nyama ro ha ဂျိုကိုဝီဒိုဒိုကိုထောက်ခံသူတွေဖြစ်ပြီးဒီကနေ့ဟာသူတို့အတွက်နေရူးတစ်နေ့ဖြစ်ကြောင်းပြောပါတယ
် Today the election I feel like Hari Raya
ဒီကနေ့ကတော့ကျမတို့အတွက် Hari Raya ပါပဲဆိုလိုတာကကျမတို့အတွက်တကယ့်နေရူးနေ့မြတ်တစ်နေ့လို့ပြောတာပါ
အသက်43နှစ်အရွယ်အငှားရင်မောင်နှမ Paul Myruli ကလည်းသူရွေးချယ်မဲ့သမ္မတဟာပရမအချက်အနေနဲ့လူကောင်းတယောက်ဖြစ်ပြီးနိုင်ငံအကျိုးကိုရွတ်ဆောင်နိုင်တဲ့ခံရယုံကြည်ရသူတဦးဖြစ်စေချင်တယ်လို့ပြောပါတယ်ဒီရွေးကောက်ပွဲမှာလွန်ခဲ့တဲ့10နှစ်ကတည်းကစာရင်မဲပေးတဲ့လူငယ်တွေပိုးပြီးများလာတယ်လို့စောင့်ကြည့်သူတချို့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာမဲပေးနိုင်သူတွေတဲကတန်း60လောက်ကအသက်30အောက်တွေဖြစ်ပြီးစစ်တမ်းတွေရသူတို့တဲကအများစုဟာမဲမပေးဘဲနေတာကိုတွေ့ရတဲ့အတွက်မဲရလဟာနောက်ဆုံးမှအပြောင်းလဲတော့ဖြစ်နိုင်ခြင်းရှိပါတယ်။ဒါပေမဲ့အငိမ့်စားစစ်ဘိုလ်ချုပ်ကြီး EN Santoso ပါဒနာကုစုမကတော့မဲပေးမှုကအဆင်ပြေပြေရှိရတယ်လို့ VOA ကိုပြောပါတယ်။ဒါပေမဲ့ကျွန်းပေါင်း 18,000 ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာအရှေ့ပိုင်းကမတိငိမ့်တဲ့ပါပါဒေသမှာတော့ရက်ကွက်နှစ်ခုမှာမဲမရသူတွေဒေသခံနဲ့ရဲတွေကြားအငင်းခုန်ဖြစ်မှုတွေကြောင့်မဲပေးမှုတွေကိုရပ်ဆိုင်းခဲ့ရတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။လက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ရဲ့9နှစ်သက်တမ်းမှာနိုင်ငံတွင်းပြုပြင်ဖို့အတွက်အရေးတကြီးလိုအပ်နေတဲ့အခြေခံအဆောက်အအုံတွေနဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာတွေအတွက်ကောင်းကောင်းလှုပ်ဆောင်ပေးနိုင်တာကြောင့်နာမည်ကောင်းရခဲ့သူဖြစ်ပါတယ်။ပရိဘောကလုပ်ငန်းကနေနိုင်ငံရေးလောကထဲကိုရောက်လာတဲ့ဂျိုကိုဝီဒိုဒိုဟာနိုင်ငံရေးမှာအဆွမ်းသိပ်မရောက်တဲ့အလေအလတ်ဝါဒီတစ်ယောက်ဖြစ်ပါတယ်။သူ့ရဲ့ပြန်ဘက်ပရာဘိုရိုဆူဘီယန်တိုကတော့စစ်ဘိုလ်ချုပ်ဟောင်းတဦးဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကိုနှစ်တော်ကြာအုပ်ချုပ်ခဲ့တဲ့1998မှာဖြုတ်ချခံခဲ့ရသူအာနာရှင်ဆူဝါတိုရဲ့သက်မှတ်ဖြစ်ပါတယ်။ပရာဘိုရိုကလည်းသူ့ရွေးကောက်ပွဲမဲဆွယ်အဖွဲ့ကနေရခဲ့တဲ့စစ်တမ်းတွေအရရွေးကောက်ပွဲမှာသူ့အနိုင်ရတယ်လို့ဗိုလ်တပူးနေမှာပဲကြေညာခဲ့တာပါ။ဒါအပြင်မဲပေးပြီးစစ်တမ်းကောက်ယူတဲ့အဖွဲ့တွေကသူ့ရဲ့ပြန်ဘက်ဂျိုကိုဝီအနိုင်ရတယ်လို့ပြနိုင်အောင်မတမာတဲ့စစ်တမ်းတွေထုတ်ပြန်တယ်လို့ဆွဆွဲနေကြောင်းဂျကာတာဂလုပ်သတင်းမှာဖော်ပြပါတယ်။ဒါပေမဲ့အင်ဒိုနီးရှားအရေးစောင့်ကြည့်လေ့လာနေသူတွေကတော့ဒီစစ်တမ်းကောက်ယူတဲ့အဖွဲ့တွေကိုတန်တရားမရှိပါဘူး။အများလက်ခံတဲ့စစ်တမ်းတွေမှာရက်လက်တွေတူနေတယ်လို့Australia Indonesia Center အကြီးအကဲ Kevin Evans ကပြောပါတယ
် All the respectable polling are indicating a similar result.
ယုံကြည်ရတဲ့စစ်တမ်းကောက်ယူမှုအားလုံးကလက်ရှိသမ္မတပဲနိုင်တယ်ဆိုတဲ့အဖြေတစ်မျိုးပဲထွက်ပါတယ်။နောက်ဆုံးကျင်းပခဲ့တဲ့သမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲမှာစိန်ခေါ်သူ Bravo ဘက်ကကောင်းကောင်းပြောဆိုနိုင်ခဲ့ပေမဲ့ဒါကမဲပေးသူတွေစိတ်ပြောင်းသွားစေဖို့တော့မသေးကြပါဘူး။
ဒီကြိမ်အင်ဒိုနီးရှားနိုင်ငံကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြတဲ့ကိုယ်စလေလောင်း2000ရှိပြီးအင်ဒိုနီးရှားဒုသမရအမျိုးသားအဆင့်တိုင်းနဲ့ဒေသဆိုင်ရာလွှတ်တော်အမတ်တွေအဖြစ်ဝင်ရောက်အရွေးခံကြတာဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ပါရှင်။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ရီဝဲမှာတော့မနက်ခင်းသတင်းစာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။VOA American အသံရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တီးသချင်းတွေတောင်းဆိုလိုရဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြာတာပရင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုဒုတိယပိုင်းနာရီခွဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်တယ်လို့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်မှာတော့
အိန္ဒိယမှာအဲ့ဒီကမ္ဘာအကြီးဆုံးထိပ်ဆုံးအကြီးကဲဟာ1948နဲ့လွတ်လပ်ရတဲ့ပုဂ္ဂိုလ်ပေါင်း30တိတိပြောင်းသွားပြီဗမာပြည်မှာဘယ်လောက်ရှိကြလဲအဲ့လိုပေါ့တအူးဟာရုံးမှာ
မြန်မာတိုင်းရင်းသားပြည်ထနာနဲ့အိန္ဒိယနမူနာဆွေကောင်းစင်ပေါ်1990ပြည်နှစ်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြည့်ကိုရဲမင်းထွန်းနဲ့အတူတင်ပြပေးထားပါတယ်ရှင်။ဧပြီလ18ရက်နေ့ထုတ် The Diplomat Magazine မှာစောင်းမရှင် Tech Parade ကြီးသားထားတဲ့မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြုံနှံမှုတွေလှုပ်ဖို့ကြောက်ရွံ့နေကြတာဟာနိုင်ငံရေးရှိဖွံ့ဖြိုးတိုးတက်ရေးကိုချိန်ချောက်ရရောက်နေတယ်ဆိုတဲ့ခေါင်းစဉ်ပါစောင်းမကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာစစ်အစိုးရက10စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့ပြီးတဲ့နောက်2016ခုနှစ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရတက်လာတဲ့အချိန်မှာနိုင်ငံတကာယင်းနှီးမြုံနှံသူတွေကမျှော်လင့်ချက်တွေထားခဲ့ကြပြီးမြန်မာ့ချက်နဲ့မကိုက်ညီခဲ့ကြဘူးလို့ဆောင်းမကိုအစချီရေးသားထားပါတယ်။တရုတ်နဲ့အိန္ဒိယကစီးပွားရေးအရာယင်းနှီးမြုံနှံမှုတွေအားကျစရာကောင်းလောက်အောင်အပြိုင်ဆိုင်ပြုလုပ်ထားကြတဲ့မြန်မာနိုင်ငံအဖို့အရက်သားအစိုးရလက်ထက်နိုင်ငံတကာယင်းနှီးမြုံနှံမှုတွေကိုလမ်းဖွင့်ပေးမယ်လို့ထင်မြင်ယူဆစရာဖြစ်ခဲ့ကြပါတယ်။2015-2016 ဘဏ္ဍာရေးနှစ်မှာနိုင်ငံခြားဓာတ်ရိုက်ယင်းနှီးမြှုပ်နှံမှု FDI 9.5 ဘီလီယံဒေါ်လာရှိခဲ့ပြီးနောက်နှစ်တွေမှာတဖြည်းဖြည်းကျဆင်းလာခဲ့တာပါဒါဟာပုဂ္ဂလိကလုပ်ငန်းရှင်ကန္တာဖွင့်လှစ်နိုင်ရေးနှောင့်နှေးမှုတွေနဲ့အတူအခြေခံအဆောက်အုံတည်ဆောက်ရေးမှာအားနည်းချက်တွေနဲ့စိန်ခေါ်မှုတွေကိုတစိ့တစ်ပိုင်းအားဖြင့်အပြစ်တင်စရာရှိပါတယ်စစ်တပ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေလို့ကုလသမဂ္ဂကဆွတ်ဆွေးထားတဲ့မြန်မာနိုင်ငံမှာကျင့်ဝတ်နဲ့ဂုံတိတ်ခါပိုင်းအရာအခက်အခဲတွေရှိနေတာကလည်းယင်းနှိမ့်မြုံနှံသူတွေကိုနှောက်တွန့်စေတယ်လို့ဆောင်းမရှင်ကသုံးသပ်ပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU ကစီးပွားရေးအရာပိတ်ဆို့ဒဏ်ခတ်မဲ့အလားအလာတွေရှိနေတာကလည်းမြန်မာစီးပွားရေးကဏ္ဍကိုထိခိုက်စေတယ်လို့ယင်းနှိမ့်မြုံနှံလူသူတွေအတွက်မတိကျမရေရာမှုတွေသာပို့ပြီးတော့ဒိုးလာစေတာပါ။တချိန်တည်းမှာပဲမြန်မာနိုင်ငံယင်းနှီးမြုံနှံမှုကော်မရှင်ကလည်းဒေါ်လာတန်း100ယင်းနှီးမြုံနှံမှုရထားတဲ့20စီမံကိန်းကိုချပြခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကလည်းပဋိပက္ခရီဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းတွေမြင့်တင်ကြဖို့လုပ်ငန်းရှင်တွေကိုဖိတ်ခေါ်ခဲ့ပါတယ်။ဒီအပေါ်မှာနိုင်ငံသားငွေလူချင်းတက်မဲ့မှုကရိုဟင်ဂျာလူနည်းစုပြဿနာကိုမှေးမိန်သွားစေမလားလို့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေကထင်မြင်ကြသလိုစစ်တပ်ရဲ့မတရားနှိပ်စက်ညှဉ်းပန်းမှုတွေထပ်မံပေါ်ပေါက်လာအောင်အားပေးရာရောက်နိုင်တယ်လို့လည်းထောက်ပြကြပါတယ်။နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေပြုလုပ်ဖို့နှောက်တွန့်နေကြတာဟာအလုတ်အကင်နဲ့ကုန်ထုတ်လုပ်ရေးအခွင့်အလမ်းငွေကြေးဝန်ဆောင်မှုနီးပညာနဲ့စီးပွားရေးအခြေခံအုတ်မြစ်တည်ဆောက်ရေးစရဲအခွင့်အလမ်းကောင်းတွေလက်လွတ်စေမှာဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်နှစ်နာစီပါတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။တကယ်တော့တရုတ်ယင်းနှီးမြုံနှံသူတွေကစစ်တပ်ပါဝင်ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေမှာအကျိုးတူပူးပေါင်းလှုပ်ဆောင်လိုကြပြီးနိုင်ငံရဲ့လူအခွင့်အရေးပြဿနာတွေကိုလစ်လျူရှုထားကြတာကိုတွေ့ရပါတယ်။2019-2018ဘဏ္ဍာရေးနှစ်မှာမြန်မာနိုင်ငံအတွင်းတရုတ်နိုင်ငံရဲ့ယင်းနှီးမြုံနှံငွေဒေါ်လာ100,000,000ရှိပြီးအမေရိကန်၊အင်္ဂလန်နဲ့ဂျာမနီတို့ရဲ့ယင်းနှီးမြုံနှံမှုထက်ပိုပါတယ်။ပုဂ္ဂလိကကဏ္ဍမှာနိုင်ငံခြားဓာတ်ရိုက်ယင်းနှီးမြုံနှံမှု FDI မရှိတာကမြန်မာနိုင်ငံရေရှည်တိုးတက်ဖွံ့ဖြိုးရေးကိုလက်ငင်းအကျိုးသက်ရောက်မှာဖြစ်တယ်လို့နောက်ွယ်မှာစစ်တပ်ပါဝင်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပို့ပြီးတော့ခိုင်မာအောင်တွန်းအားပေးရရောက်နေတယ်လို့လည်းဆောင်းမရှင်ကဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံရေရှည်ဖွံ့ဖြိုးရေးအတွက်ယုံကြည်စိတ်ချရတဲ့ယင်းနှီးမြုံနှံမှုအခွင့်အလမ်းတွေဖန်တီးပေးနိုင်မှုအရေးကြီးပါတယ်လို့ရေးသားထားပါတယ်ရှင်
။ဆက်လက်ပြီး April 18ရက်နေ့ရက်စွဲနဲ့ Modern Tokyo Times မှာ Sawako Utsumi နဲ့ Lee J. Walker တို့ရေးတဲ့တရုတ်နိုင်ငံကမြန်မာနိုင်ငံကိုအခိုင်အမာထောက်ခံဖို့ကတိပေးနေခြင်း။အနောက်နိုင်ငံတွေကလမ်းဖွင့်ပေးဖို့လိုဆိုတဲ့ဆောင်းပါးကိုတင်ပြခြင်းပါတယ်။ နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ရဲ့ခေါင်းဆောင်မှုအောက်မှာမြန်မာနိုင်ငံဟာဒီမိုကရေစီစနစ်ရှင်သန်စေမယ့်လမ်းကြောင်းပေါ်မှာရှိနေပါတယ်။ဒါပေမဲ့ရခိုင်ပဋိပက္ခအပေါ်ဝိုင်းဝန်းသတင်းဖော်ပြမှုများနောက်မှာတော့နောက်နိုင်ငံတော်တော်များများကမြန်မာနိုင်ငံကိုပြစ်တင်ရှုတ်ချခဲ့ပြီးဆော်ဒီအာရေဗျာနိုင်ငံရဲ့ကမ္ဘာကဌာအောက်က IOC အဖွဲ့နဲ့လူထုမီဒီယာများရဲ့အလိုတွေကိုမျက်နှာသာပြီးခဲ့ကြပါတော့တယ်။ဒီလိုအခြေအနေကြောင့်တရုတ်နဲ့ရုရှားနိုင်ငံတွေကမြန်မာနိုင်ငံကိုကုလသမဂ္ဂမျက်နှာစာမှာတံပိုးရှိလာတဲ့ထောက်ခံမှုတွေပေးခဲ့ပါတယ်လို့စောင့်ပါရှင်တွေကဆိုပါတယ်။တရုတ်၊ဂျပန်ပါဝင်တဲ့အရှေ့မြောက်အာရှနိုင်ငံတွေ၊မဲခေါင်မြေဝန်းဒေသကနိုင်ငံတွေနဲ့အိန္ဒိယနဲ့စင်ကာပူလိုနိုင်ငံတွေကမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်ခဲ့ကြပါတယ်။ဒီလိုအခြေအနေတွေရှိပေမဲ့အနောက်အင်အားကြီးနိုင်ငံတွေနဲ့ IOC နိုင်ငံတွေကတော့မြန်မာနိုင်ငံကိုပြစ်တင်ပြောဆိုတိုက်ခိုက်ဖို့လူမှုမီဒီယာတွေကိုအသုံးချကစားပြီးဒေါက်ဆန်းစုကြည်အပေါ်ပြင်းပြင်းထန်ထန်ဖိအားပေးခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့အနောက်နိုင်ငံတွေအကြားဆက်ဆံရေးတင်းမာနေတာကိုအခွင့်ကောင်းယူပြီးတရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ဆက်ဆံရေးအကောင်အောင်ကြိုးစားနေပါတယ်လို့လည်းစောင့်မရှင်တွေကဆိုပါတယ်။တရုတ်နေစဉ်သတင်းစာမှာဖော်ပြထားတာကတရုတ်မြန်မာစစ်ရေးပူးပေါင်းဆောင်ရွက်မှုအရေးပါမှုကိုအတိအမှတ်ပြုရင်းနဲ့နှစ်နိုင်ငံစစ်တပ်တွေအနေနဲ့လက်တွေ့ကြတဲ့ပူပေါင်းဆောင်ရွက်မှုကိုတိုးမြင့်တင်ပြီးအပြန်အလှန်အကျိုးရှိမှုနဲ့ယုံကြည်မှုကိုအခြေခံလို့နှစ်နိုင်ငံစစ်ရေးဆက်ဆံရေးကိုတည်ဆောက်သွားတင်တယ်လို့သမရရှိကပြောကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးပထဝီအရာအရေးပါမှုနဲ့ဒေါက်ဆန်းစုကြည်လက်ထက်ခိုင်မြဲတဲ့ဒီမိုကရေစီလမ်းမှာဆက်ရှောက်နေတဲ့အချက်တွေကိုထည့်သွင်းစဉ်းစားရင်းထိတ်တန့်အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုလမ်းဖွင့်ပေးဖို့အရေးကြီးနေပါပြီလို့စောင့်မရှင်ကပြောပါရယ်တကယ်တော့ဒါဟာအနောက်နိုင်ငံတွေနဲ့အိန္ဒိယနဲ့ဂျပန်နိုင်ငံလိုအာရှအင်အားကြီးနိုင်ငံတွေရဲ့အမျိုးသားအကျိုးစီးပွားဖြစ်တယ်ဒါကြောင့်ရခိုင်ပဋိပက္ခနဲ့တခြားအရေးကြီးတဲ့ကိစ္စတွေကိုပိုလက်တွေ့ကြတဲ့နိလန်းနဲ့ဖြည့်ရှင်းရမှာနှစ်ဖက်အပြန်အလှန်အကျိုးပြုမဲ့အနေအထားကိုအခြေခံဖို့လိုပါတယ်ဒီနိလန်းကိုထိတ်တန့်အနောက်နိုင်ငံတွေကလက်ခံကျင့်သုံးမယ်ဆိုရင်မြန်မာနိုင်ငံအနေနဲ့American, Japan, တရုတ်ရုရှားဘယ်နိုင်ငံနဲ့မဆိုရင်းရင်းနှီးနှီးဆက်ဆံသွားနိုင်မှာဖြစ်ပါတယ်လို့စောင့်ပါရှင်တွေကရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာတွေထဲကမြန်မာပြည်အကြောင်းစောင့်မတွေကိုအောက်နှုတ်တင်ပြပေးခဲ့တာပါ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါရှင်။ American Idiom 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်ပို့ချပေးမှာဖြစ်ပါတယ်။
ဒီနေ့နဲ့တွေ့တင်ပြပေးမိ idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည်H-E-E-L, heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ။ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရည်ထည်တဲ့နေရာအလုံးမှာအာကီလစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရည်မထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထည်ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြတဲ့အခါအာကီလစ်အသက်ဆုံးရှုံးရတဲ့ဒန္တာကြီးပါဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ကွက်ကွက်တော့ရှိစမြဲပါအဲ့ဒါကိုAchilles heel တို့ရည်ညွှန်းပြောလို့ရှိပါတယ်။
Many people don't know this, but Henry's inability to see another person's point of view is his Achilles heel. Many people don't know this, but Henry's inability to see another person's point of view is his Achilles heel. Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကို VOA မိနစ်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ဥကျော်စံသားရဲ့မြမကြီးသုံးသက်ချက်ကိုနှားဆင်ရပါမယ်။မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပဋိပက္ခတွေဘာကြောင့်ပုံမကျေပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာစကားအရာမတူကွဲပြားမှုတွေများပြားလွန်းတဲ့အိန္ဒိယနိုင်ငံမှာအလားတူပဋိပက္ခတွေဘာကြောင့်နှဲပါရသလဲဆိုတာတွေကို1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟာပြည်သူတွေဒီသူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေစာအောက်ကအထားပြုရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစွဲတက်လာပြီးတဲ့နောက်မှာညီညာရင်အလားလားပူပြီးကောင်းလာလိမ့်မယ်လို့လူတိုင်းကမျှော်လင့်ခဲ့ရလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတွတ်တက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါရဲ့လားဒီညီညာရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့နော်ဒီကနေ့အခြေအနေကြည့်လို့ရှိရင်ညီညာရေးအလားအလာကောင်းတဲ့သူပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားရမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းစဉ်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းရင်းသားတွေဘက်ကပုံမှန်လည်းပြောလို့ဆိုလို့ရလာတယ်။ရတဲ့အတွက်အပြဿနာအခက်အခဲတွေကိုလူလူကပို့ပြီးတီးခွင့်ရတာဒါတစ်ချက်ပေါ့။ဒါကတော့ကျွန်တော်တို့အပြစ်တင်စရာမရှိပါဘူး။နောက်တစ်ချက်ကတိုက်ပွဲတွေဘာကြောင့်ပိုများလာကြလဲ။ဘာကြောင့်ညီညာရေးအလားအလာဟာပိုမိန်ကြလဲဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေ။တစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှဒီကိစ္စတွေအတွက်အကြီးသွင်းညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့တန်တရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်ဆောင်းအောင်ပါ
ဟုတ်ကဲ့အဲ့ဒီနံပါတ်1ချက်ကိုရင်းဆန်းစစ်ပါဆရာအဲ့တော့အကြီးသေးညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာဘယ်လိုသတ်မှတ်ပါလဲ
ကျွန်တော်မြင်လာတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ energy ဆိုတာဟာတက်နေတော့ကြိုးစားတယ်အစွမ်းကုန်ကြိုးစားတဲ့လူတော်ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေအဲ့တော်တော်များများရှိပါတယ်သို့သောအခက်ခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါန်ဆန်းစုကြည်အစိုးရမှလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြောင့်ဖြစ်တယ်လို့လည်းတွေ့ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်ခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် energy အစိုးရဟာတိုင်းပြည်ရေးကြီးတဲ့အရာတွေကိုပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတည်းဖြစ်တဲ့တွင်အခက်ခဲတွေဒီဟာအစိုးရအာဏာချက်လို့မြင်ခံရတဲ့လူကျွန်တော်သုံးသပ်ပါတယ
်။တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိစရာသူတို့သုံးသပ်တာရောလွန်ပါသလားခံပြင်းပြီးရောများပြောနေရသလားဆရာဘယ်လိုသဘောပါလဲ
။အဲ့ဒါနှစ်မျိုးလုံးဖြစ်နေတယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါန်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တပ်မတော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာမြန်မာပြည်ကထုတ်ခံရတဲ့အဲ့ဒါလို့လုပ်တဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မေးခွန်းပေါ့ဒါခုထိမေးခံနေရတဲ့အတွက်ဒီတန်တရားအကျိုးကိုခံစားတတ်တယ်လို့ကျွန်တော်မြင်နေခင်ဗျာ
ဟုတ်ကဲ့ဆရာပထမဆုံးပြောခဲ့တဲ့ဒီအသွေးနဲ့ပတ်သက်လို့တခုရဲ့ဒီခြေနဲ့ဆွအောင်တမင်းလုံနေတဲ့အင်အားစုတွေရှိသလားဆိုတဲ့အချက်လည်းဆရာနံပါတ်1နဲ့ပြောခဲ့ပါတယ်အဲ့ဒီချက်ကိုဆရာဘာလို့ထောက်ပြပြီးပြောတာခင်ဗျာ
ခုကဒီမိုကရေစီတစ်စိတ်တစ်ပိုင်းရှိတဲ့သဘောဆိုတော့တင့်နေတဲ့အစိုးရကိုပြုတ်ကြရေးကိုအတိုက်ခံနေတာလောက်တာအဆင်လားတိုင်းပြည်တိုင်းမှာလည်းရှိတယ်ကျွန်တော်တို့ဗမာပြည်မှာလည်းရှိခဲ့တယ်ဒါတစ်ချက်ပေါ့ဒါကတော့ညင်းလို့မရဘူးနောက်တစ်ခုကတိုက်ပွဲတွေဟာဒီတက်မတော်ကပဲအဓိကဟိုလောက်တာတိုက်ချင်းသူတို့မတိုက်ချင်းတဲ့သူတို့ပါပဲအဲဒါအဆင်လားပေါ့နောက်တစ်ခုကဒီတက်မတော်ဟာရောအရင်ကစစ်ဆိုးရလက်ထရောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ဗမာပြည်တနန်တလေရအကြတာကသိတယ်သိတယ်ဆိုတော့ဂုံယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်စစ်ဆိုးရတော့အိန္ဒိယဘက်ကအခြေပြုတဲ့သဘုံအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီဆိုးရလက်ထက်မှာဒီဥပမာပြရင်ဥပမာကောင်းဆုံးပြရင် AA ပေါ့နော်ဒီဖွဲ့စည်းဟာသေးသေးလေးကနေအခုတလောက်အောင်ကြီးလာလောက်အောင်ဟာ AA တော်လုံးလို့လားတခြားအကြောင်းတွေလားဒါမဟုတ်စစ်တပ်ကမတိဘဲနဲ့ကိုမွေးထားသလားဆိုတဲ့တန်တရားပေါ့နော်ကျွန်တော် AA ကိုပြစ်တင်လို့ပြောတာမဟုတ်ပါဘူးဟိုစစ်တပ်ရဲ့အဲသဘောတဘာဝဟာမိကွန်ထုတ်စရာအကြီးကြီးရှိနေတယ်အဲကြောင့်အခုလိုတိုက်ပွဲတွေဖြစ်နေခြင်းဟာတမရဘက်ကရောနောက်တကအတိုက်ခံတခြားနိုင်ငံရေးအင်အားပါတီတွေအင်အားစုတွေကပါလက်ရှိဆိုတော့အကျက်တည်းဖြစ်အောင်လုပ်နေသလားလို့ကျွန်တော်ဟိုတန်တရားချီးခြင်းဖြစ်ပါတယ်ခင
်ဟုတ်ကဲ့ကျွန်တော် AA ဆိုလို့ AA နဲ့ပတ်သက်ပြီးတခွန်းမေးကြည့်ပါလေအခုတမရကတစ်ဖက်သက်ပြစ်ခတ်ဆွေးကြီးညာတဲ့လေးလခွဲဆက်သွင်းကြီးညာတဲ့ဆွေးနွေးနေရမှာ AA ထူဖောက်ဝင်ရောက်လာနေတဲ့မြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်ဘက်ကိုခြံလှပ်ထားပြီးတော့ကျန်တဲ့မြောက်ပိုင်းအရှေ့ပိုင်းတွေကိုပဲသူကအဲဒီပြစ်ခတ်ဆဲတွေမှာထည့်လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောပါခင်ဗျာ
အဲ့ဒါလည်းပဲကျွန်တော်ထင်တယ်အပြစ်ခတ်ရက်ဆဲရေးမကြီးညာတဲ့နေရာမှာသူကအပြစ်ခတ်တွေလုံမယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲဒါကြောင့် AA ပဲဖြစ်ဖြစ်အနောက်ဘက်ဖြစ်မြင်တာနောက်ဘက်ဒေသကိုဖြစ်ဖြစ်သူအာယုံဆိုင်မယ်ဆိုတဲ့သဘောပဲထင်ပါတယ
်ဆိုတော့ကျွန်တော်အိန္ဒိယနဲ့နှိုင်းယှဉ်ပြီးမေးချင်တယ်ဆရာအိန္ဒိယကကဘာမှာလူမျိုးရေးကွဲပြားမှု ethnic diversity အများဆုံးတိုင်းပြည်ဖြစ်တယ် linguistically or ethnically ကပဲအများဆုံးတိုင်းပြည်ဖြစ်တယ်တချိန်တည်းမှာပဲကဘာမှာလည်းပဲ the biggest democracy in the world ဖြစ်တယ်ဆိုတော့သူတို့ဟာဒီတိုင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထိန်းထားသလဲဆရာသူတို့စီမှာတိုက်ပွဲစုပ်စံနေသိမကြရတော့ပါလားဆရာဘယ်လိုဖြည့်ရှင်းခဲ့ပါလဲသူတို့
အိန္ဒိယနိုင်ငံရဲ့ဒီနေ့ဒီမိုကရေစီရှင်သန်မှုစစ်တပ်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948လွတ်လပ်ရေးရခဲ့ကဒီနေ့တမိုင်းဟာကျွန်တော်တို့အားကြစရာကောင်းသလိုအိန္ဒိယနိုင်ငံသားတွေကလည်းဂုဏ်ယူကြတယ်ခင်ဗျကျွန်တော်အိမ်မှာ24နှစ်နေခဲ့တယ်အိန္ဒိယတပ်မတော်ကအရာရှိတွေကိုနိုင်ကလည်းသူတို့ဂုဏ်ယူတာတွေ့ရတယ်ဒါတနည်းအားဖြင့်နိုင်ငံရေးရှင်ကျင်းမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါဖြင့်ဘာကြောင့်လဲဆိုတော့အဲသုံးသက်ချက်ကတော့အမတမရှိပြီးတော့ကြေပြားပါပါတယ်။သို့တော့ကျွန်တော်တို့နိုင်ငံနဲ့ရှင်ရမှာပေါ့နော်။ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတိမင်းလွတ်လပ်ရေးရတယ်အတူတူကိုလိုနီဖြစ်ကြတယ်။အမှဥတယောက်ထဲကနေဥဆောင်တဲ့အစိုးရစနစ်သို့မဟုတ်အုပ်ချုပ်မှုစနစ်ပမာပြည်ကအခုချိန်ကြီးအမြင့်တွေတယ်။အိန္ဒိယကအဲ့လိုမရှိဘူး။အနည်းအားဖြင့်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်အဲ့ဒီမန္တန်ကြီး၃ရက်သူတို့လည်းရှိတယ်ကျွန်တော်တို့လည်းရှိတယ်ကျွန်တော်တို့မန္တန်ကြီးတွေကအခုထိဟိုရန်ရွယ်ပျက်စီးနေတာပေါ့နော်အိန္ဒိယကအဲ့ဒီမန္တန်ကြီး၃ခုနဲ့နောက်စတုထမန္တန်ပါထိန်းထားနိုင်တယ်အတိတ်ကပြောရရင်စစ်တပ်ပေါ့အိန္ဒိယစစ်တပ်နဲ့ကျွန်တော်တို့စစ်တပ်အချိန်ကြီးရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်အင်အားကြီးကပြောတာမဟုတ်ဘူးအိန္ဒိယကတပ်ခုနပြောသလိုစစ်တပ်ဟာလည်းတူရီထိတ်ဆုံးတဲ့ပုံကိုရဲ့အမိန့်ကိုနှာခံကြတာဒါအဆင်လားပါအဲ့တော့အိန္ဒိယမှာအဲ့ဒီတက်မတော်အကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့ဒီအခုပုံကိုပေါင်း30တိတိပြောင်းသွားပြီခင်ဗျဗမာပြည်မှာဘယ်လောက်ရှိကြလဲအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ပဲနေခွင့်ရှိတယ်တကယ်ကြည့်လိုက်လို့ရှိရင်3နှစ်တိတာဝန်ထမ်းတဲ့လူ2ယောက်နဲ့တူတူဆက်ဆက်၄နှစ်တယောက်ရှိပြီကျန်တာတွေက၂နှစ်ကျော်၁နှစ်ကျော်လောက်ပဲမူထမ်းရတယ်အချိန်ကြာရင်ဒါအနာယူကြတယ
်အိန္ဒိယနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆိုရင်လည်းအသွေးအရောင်မျိုးစုံနဲ့တိုင်းရင်းသားဝတ်စုံမျိုးစုံနဲ့ဒီတက်မတော်အင်အားစုတွေတပ်ဖွဲ့တွေဆေးပြနေတာတွေ့ရတယ်ဆိုတော့သူတို့စီကတပ်ဖွဲ့တွေရောလူမျိုးစုလိုက်လို့ဖွဲ့စည်းထားတာရှိသလားဆရာ
အဲရှိတယ်ခင်ဗျာသူတို့ကလူမျိုးစုလို့ပြောရမယ်ဟာရောနောက်တစ်ခါပြင်းနေလိုက်ပေါ့နော်ပြောမရများအလေတဲ့မျိုးမျိုးရှိတယ်မှာကောရခတ်တက်တော့မှာအခုချိန်ကြီးရှိတာပေါ့အဲ့တော့အဲ့ဒီတက်တွေကလည်းသူ့ရဲ့အယောင်သွေးအစုံနဲ့အဲဟိုချီတက်ဆေးရေးပြတာသူအားလုံးဟာ စစ်ဦးစီးချုပ်တူရဲ့အမိန့်အောက်မှာအကုန်လုံးဟိုအာဏာတည်ကြပါတယ
်သူတို့အချင်းချင်းကြားမှာပြည်ပခါလုံးဝမရှိဘူ
းအဲတမရဟိုအိန္ဒိယမှာညောင်းနေတယ်လို့ရောသူကျွန်တော်ဖတ်ရတယ်လို့ကောဟိုတက်တွင်ပြိခါမရှိပါဘူးခင်ဗျလုံးဝမရှိပါဘူ
းနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တိုင်းရင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလည်းအာဇံတို့မနီပူရိုးစသဖြင့်ပေါ့လေအချင်းမြောက်မှာလည်းပဲအများကြီးဖြစ်လာတယ်ဆိုတော့အဲ့လူမျိုးစုအလိုက်ကောပြဿနာဘလို့ရှိပါလဲအိန္ဒိယမှာဗဟိုအစိုးရနဲ့ပြည်နယ်အစိုးရဆိုတဲ့အပြင်လူမျိုးအဖြစ်ကောဗမာပြည်မှာဗမာဆိုတဲ့လူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းရင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုကြီးဆိုတဲ့လူမျိုးကြီးဆိုတာကောအိန္ဒိယမှာရှိနေလားဆရာ
မရှိဘူးလို့ပြောရမှာပေါ့ဟိုပြပခါတွေတိုက်ပွဲတွေဟိုစတဲ့ပြင်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆိုင်ရင်တို့ကမရှိဘူးခင်ဗျသူတို့မှာလူမျိုးဆိုတဲ့သဘောလုံးဝမရှိပဲနဲ့ဘာသာစကားအတုံးတစ်ခုပဲ꿰ပြတယ်ဥပမာဟင်ဒီစကားဆိုရင်ဟင်ဒူစတန်ီစကားအများစုသုံးတယ်ယုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီအခက်အခဲကိုဟိုကျွန်တော်တို့ဟို federal စနစ်အခြေခံဥပဒေနဲ့ထိမ့်ပြီးတော့သူတို့ထိမ့်ညှိပေးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေက federal စနစ်ဖြစ်ပြီးတော့ဒီလူနည်းစုတွေကိုဟိုသူတင့်တင့်မြတ်တာတဲ့ခံစားခွင့်လုပ်ပိုင်ခွင့်နေသူပေးထားတဲ့အဲစနစ်လည်းရှိတော့အိန္ဒိယကဒါကြောင့် democracy ဟိုရှင်းတန်းနေလို့ပြောနိုင
်ဟုတ်ကဲ့ဆိုတော့စေဖို့မျှော်ကြည့်ရင်မြန်မာနိုင်ငံဟာငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာ
အဲဝန်နေဆရာပဲပြောရမှာပေါ့ကျွန်တော်ကတော့ပို့ပြီးတော့မတွေ့ချင်ဘူးညာကျွန်တော်တို့တော်တော်ဝေးပါသေးတယ
်ဦးကျော်စန်းသာတင်ဆက်သွားတဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့လာမယ့်စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်ရှင
်။ဒေါ်တာရှင်များရှင်။ကိုပိုင်ဦးချုပ်ခွင့်ရဝဒေတာမှာငင်းငယ်ကြီးတိစားမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွံ့ဖြိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွံ့ဖြိုးမှုတွေဟာတခြားတိုင်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလားလက်နက်ကိုင်းအဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1232 382 555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင်
စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့သူယုံကြည်ရာအစီအစဉ်အလဲရောက်ပါပြီ။ခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံ Harvard Tech ကသူရဲ့ပညာသင်ဆုနဲ့ပြည်သူရေးရာစီမံခန့်ခွဲမှုမဟာဘွဲ့ရရှိပြီး UNESCO ရဲ့ World's Top 10 Digital Innovation Awards ကိုချီးမြှင့်ခံရသူလည်းဖြစ်တဲ့ Google ရဲ့တီထွင်မှုဆိုင်ရာပညာသင်ဆုနဲ့ Silicon Valley မှာနည်းပညာလုပ်ငန်းတွေလေ့လာခဲ့ပြီးတဲ့နောက် 360@ နည်းပညာကုမ္ပဏီတီထောင်သူဒေါ်လှလှဝင်းဘာကိုယုံကြည်သလဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။မင်္ဂလာပါကျွန်တော်ယုံကြည်ရာကျွန်တော်တို့တမျိုးသားလုံးအတွက်နောက်ထပ်ဒေါ်လာရေးတစ်ခုတိုက်ဖို့ရှိပါသေးတယ်။အဲ့ဒါကတော့ပညာရေးဒေါ်လာရေးပါ။ကျွန်တော်တို့ချစ်တဲ့မြန်မာပြည်ကိုတကယ်ကိုခိမိတ်ဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်တစ်ခုအဖြစ်သွင်ကူးပြောင်းနိုင်မှုဆိုရင်ပညာရေးပြုပြင်ပြောင်းလဲမှုကအရန်ကိုအခြေခံကြတဲ့လိုအပ်ချက်တစ်ခုလို့ယုံကြည်မိပါတယ်။အနာရှင်ဆိုးရွားလက်ထက်မှာအလွတ်နှုတ်တိုက်ကြမှတ်မှုကိုအလွန်မင်းအသားပေးခဲ့တဲ့ပညာရေးဖြစ်ခဲ့ရပါတယ်။ဘလို့သွင်ကူးပြောင်းရမှာလဲဆိုတော့အင်္ဂလိပ်လိုဆိုရင်တော့ Stage on the Stage Model ရှေ့ရနေပြီးတော့ဆရာကသင်ပေးတပည့်ကမှတ်သားပြီးတော့ခုပြီးခတ်ပြီးဝါစာရုံအစင်းနဲ့ပြင်ပေးထားတဲ့အလွတ်ကျမှတ်တဲ့စနစ်ကနေပြီးတော့ Guide on the Site Model ကိုပိုင်းစဉ်းစားတွေးခေါ်သုံးသပ်ပြီးပြဿနာကိုဖြေရှာနိုင်တဲ့နည်းအဖြစ်ပြောင်းလဲရမှာပါ ဆာမီဝဲစနစ်ဆိုရင်လည်းအရင်ကလိုလွတ်နှုတ်တိုက်ချမှတ်တဲ့စနစ်ကနေပြီးတော့ခစ်စနစ်နဲ့ပျော်ညီတဲ့စနစ်ဖြစ်ပြုပြင်ကြောင်းလဲလို့ပါတယ်ဥပမာအားဖြင့်ပြမလူပေါင်ဖွဲ့စည်းမှရှိနေတဲ့ပြဿနာတွေကိုဖြေရှာတဲ့စနစ်သို့မဟုတ်ကျွန်တော်တို့ကလေးတွေရဲ့ဒီထွန်နိုင်တဲ့စွမ်းရည်တွေကိုမြင့်တင်ပေးတဲ့ project based learning problem based learning စနစ်တွေနဲ့ပြုပြင်ကြောင်းလဲမယ်ဆိုရင်တော့ကျွန်တော်တို့ခစ်မီတဲ့ပညာရေးစနစ်ကိုရောက်သွားနိုင်မှာဖြစ်ပါတယ်မျိုးဆက်တဲ့ digital native တွေအတွက်စာသင်ခန်းပညာရေးကအရင်တော့ရေးဖက်အတွက်လို့ခေါ်တဲ့ခေတ်ဟောင်းအသုံးလုံးကနေပြီးတော့ကျွန်တော်တို့ခေတ်သစ်အသုံးလုံးတက်မှဖြစ်တော့မှာပါ IT internet အင်္ဂလိပ်စာလို့ပြောလို့ရပါတယ်။နည်းပညာရေးဝန်ကာလမှာမွေးဖွားလာတဲ့ကလေးတွေကိုဘဝအတွက်အကောင်းဆုံးပြင်ဆင်ပေးရမှာကျွန်တော်တို့အရင်တော့လိုမျိုးစာအုပ်ဖက်ဖုန်းမသုံးနဲ့လို့တားလို့မရတော့ပါဘူး။ကျွန်တော်တို့မိဘတွေကကလေးတွေကိုဘဝအတွက် future ready kids ဖြစ်ဖို့အားလုံးမျှော်လင့်ထားကြတာပါ။အဲ့အတွက်ဒီကမ္ဘာလုံးကဖုန်းတွေတက်ဘလက်တွေကွန်ပျူတာတွေနဲ့လေ့လာနေတဲ့အခါမှာကျွန်တော်တို့ကဖုန်းတွေတက်ဘလက်တွေကိုဘယ်လိုမျိုးစနစ်တကျစည်းကမ်းတကျပညာရေးအတွက်သုံးသင့်ကြောင်းသင်ပေးဖို့တာဝန်ရှိလာပါပြီ။အဲ့အတွက်လည်းကျွန်တော်တို့360 app ကနေပြီးတော့မြန်မာနိုင်ငံပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့နိုင်ငံလုံးကចောင်းသားចောင်းသူမိဘဆရာတွေအခမဲ့သုံးနိုင်အောင်သင်ရိုးသစ်နဲ့ညီခင့်နဲ့ညီရဲ့သင်ထောက်ကူ mobile application တွေကိုထုတ်လုပ်ပြီးပြည်သူနဲ့မိဘပြည်သူတွေလက်ထက်ထဲဖို့အစဉ်သစ်ဖြစ်လို့နေပါပြီ။အချို့အပြင်ပြောရရင်တော့ကျွန်တော်တို့တမျိုးသားလုံးတိုက်ဆိုင်ရာနောက်ထပ်ဒေါ်လာရေးတစ်ခုရှိလို့နေပါတယ်။ဒါကတော့ပညာရေးဒေါ်လာရေးပါဒီဒေါ်လာရေးကိုကျွန်တော်တို့360ရက်နဲ့အတူမိဘပြည်သူចောင်းသားចောင်းသူဆရာဆရာမတွေနဲ့ចောင်းဥတွေအားလုံးဝင်ပါပြီးတော့ဝိုင်းကူပြီးတိုက်ပေးဖို့ကျွန်တော်တို့ဘက်ကမြစ်တရရခန့်ချင်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကြာနေသေးတဲ့အချိန်တွင်သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်
American တရားရုံးချုပ်ရှေ့နေချုပ် William Barr နဲ့လက်ထောက်ရှေ့နေချုပ် Rod Rosenstein တို့ဟာချက်တဲ့ပရင်းနေမနေ့ပိုင်းမှာအထူးစစ်ဆေးမှု Robert Mueller ရဲ့အစီရင်ခံစမ်းတဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ကြောင်းတရားရေးဝန်ကြီးဌာနကဗိုလ်တဖူးနေမှာကြေညာလိုက်ပါတယ်။ပြီးခဲ့တဲ့2016 American သမ္မတရွေးကောက်ပွဲကာလအတွင်းရုရှားကဝင်ရောက်ဆွဲဖွဲ့မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ပြီးချက်တဲ့ပရင်းနေမှာထုတ်ပြန်မယ်လို့ရှေ့နေချုပ်ဘာကစီစဉ်ထားတာပါဗိုလ်တဖူးနေမေးမြန်းရေဒီယိုမေးမြန်းခန်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရှေ့နေချုပ်ဘာသတင်းစာရှင်းလင်းပွဲလုပ်ပြီးရင်သူလဲသတင်းစာရှင်းလင်းပွဲကျင်းပနိုင်ပွဲရှိကြောင်းပြောကြားခဲ့ပါတယ်အထူးစုံစမ်းမှုရော့ဘတ်မော်လာရဲ့22လကြာစုံစမ်းစစ်ဆေးမှုကိုသေးစိတ်သိကြလို့အမေရိကန်ပြည်သူတွေစောင့်နေတယ်ဆိုပေမဲ့2016ရွေးကောက်ပွဲကာလအတွင်းသူ့အနေနဲ့မှားယွင်းတဲ့လှုပ်ရွတ်တင်တဲ့ဆက်ဆက်တာတွေရှိမနေခဲ့ဘူးဆိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနဲ့မှပြောကြားခဲ့တာပါမြောက်ကိုရီးယားနိုင်ငံအနေနဲ့နီးပြူဟာမြောက်ပဲ့ထင်းလက်နက်တစ်ခုကိုစမ်းသပ်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျမ်အွန်ကိုရန်ကြီးကြပ်ကိုကယ်လမ်းညွှန်ခဲ့တဲ့ဒီစမ်းသပ်မှုဟာတိုက်ကိုအရေးပါတဲ့ထူးခြားလှုပ်ဆောင်ချက်တစ်ခုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။2015မလေးထိုင်းနယ်စပ်တောထဲမှာတွေ့ခဲ့တဲ့အစုလိုက်ပြောင်းလိုက်မြှုပ်နှံထားတဲ့အလောင်းတွေနဲ့ပတ်သက်ပြီးတော့မလေးရှားဆွေကဗုဒ္ဓဖူးနေမှာစတင်စုံစမ်းနေပြီဖြစ်ပါတယ်။အဖရိကနိုင်ငံမှာစားသုံးဖို့မသိတဲ့ဆန်တန်ချိန် 18,000 ကိုဗုဒ္ဓဘူးနေကဖျက်ဆီးပစ်ခဲ့တယ်လို့ပြောပါတယ်ဒီဆန်တွေကမြန်မာပြည်ကလာတဲ့ဆန်တွေဖြစ်ပါတယ
်တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ရူကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.